ရှမာကုခရစ်ခန်းကြီး35အငယ်1မှ5နန်းတဲ့အချိန်တွင်ရှေပရောဟိတ်အကြီးတို့သည်မဆိုင်မလင့်ပဲလူအကြီးကဲကျမ်းပြုစရာလွတ်အရာရှိအပေါင်းတို့နှင့်တိုင်ပင်ချင်းကိုပြုပြီးယေရှုကိုခြင်တော်ပြီးလျှင်ပိလတ်မင်းထံသို့ဆောင်သွား၍အလိုက်ကြ၏ပိလတ်မင်းကတင်သည်ယူဒရှင်ပြင်မှန်သလောဟုကိုရောကိုမေးလျှင်မင်းကြီးမေးသည့်အတိုင်းမှန်သည်ဟုမိန့်တော်မူ၏ယေဘုဟိအကြီးတို့သည်များစွာသောအပြစ်ကိုတင်ကြ၏တပံပိလတ်မင်းကတင်သည်တခွန်းကိုမျှပြန်၍မပြောသလိုတင့်တဖက်၌အပေမျှလို့တက်တည်ခံကြသည်ကိုကြည်ပါဟုမိမြန်ပြောဆိုတော်လဲစကားတခွန်းကိုမျှပြန်တော်မူမူသည်ကိုပိလတ်မင်းသည်အံ့ဩလေ၏အငယ်6မှ15ထိုပွဲ၌မြို့ဝန်မင်းသည်အကျဉ်းထားသောသူတို့တွင်လူများတောင်းသောလူတယောက်ယောက်ကိုလွတ်တတ်၏ထိုအခါပုံကံ၍လူအသက်ကိုတတ်သောအပြစ်တင်သောဘာရဘအမည်ရှိသောသူတယောက်သည်ပုံကံသောအပေါင်းအဖော်တို့နှင့်တကွအကျဉ်းခံလျက်ရှိ၏လူအပေါင်းတို့သည်မိမိတို့အားပြုမင်းပြုပါမည်အကြောင်းအော်ဟစ်၍တောင်းပန်သောအခါပိလတ်မင်းကသင်တို့သည်ယူဒရှင်ပြင်ကိုလွတ်စေခြင်းသလိုဟုပြန်၍မေး၏အဘယ်ကြောင့်ဤသို့မေးသည်ဟုမူကားယေဘုဟိအကြီးတို့သည်မနာလိုသောစိတ်နှင့်ယေရှုကိုအနှံ့ကြောင်းကိုသိ၏ပိလတ်မင်းသည်ယေရှုကိုမလွတ်ဘာရဘကိုလွတ်စေခြင်းကယေဘုဟိအကြီးတို့သည်လူစုအဝေးကိုနှိုးဆော်ကြ၏တပံပိလတ်မင်းကယူဒရှင်ပြင်ဟုသင်တို့ခေါ်ဝေါ်သောသူကိုအဘယ်သို့ပြုအပ်မည်နည်းဟုမေးပြန်သောထိုသူအပေါင်းတို့ကသူကိုလက်ဝါးကတိုင်မှရိုက်ထားပါဟုဟစ်ကြ၏ပိလတ်မင်းကလည်းအဘယ်ကြောင့်ဤအဘယ်အပြစ်ကိုပြုပြီတနည်းဟုမေးလျင်ထိုသူကိုလက်ဝါးကတိုင်မှရိုက်ထားပါဟုလူများတို့သည်တာ၍ဟစ်ကြ၏ပိလတ်မင်းသည်လည်းလူများတို့ဤစိတ်ကိုပြည့်စည်ခြင်းဟံအလိုရှိ၍ဘာရဘကိုသူတို့အားလွှတ်လေ၏ယေရှုကိုကားရိုက်ပြီးလျင်လက်ဝါးကတိုင်မှတတ်စေခြင်းဟံအလိုက်လေ၏အငယ်16မှ20ထိုအခါစစ်သူရဲတို့သည်ကိုရော့ကိုပြေတော်ရိယုံတီးဟူသောအိမ်တော်ဦးအတွင်းသို့ဆောင်သွား၍စစ်သူရဲတတလုံးကိုစုယုံစီပြီးမှကိုရော့အားဤမောင်းသောအဝတ်ကိုဝတ်စီ၍စူးပင်နှင့်ရက်သောဥရစ်ကိုတင်ပြီးလျှင်ယူရရှင်ဘရင်ကိုရော့သည်မင်္ဂလာရှိစေသတည်းဟုကောင်းကြီးစကားကိုပြောကြ၏ခေါင်းတော်ကိုကျူလုံးနှင့်ရိုက်ချင်းတတွေးနှင့်ထွေးချင်းရှိတော်မှာဒူးထောက်၍ပြတ်ဝတ်ခြင်းကိုလည်းပြုကြ၏ထို့သောကိုရော့ကိုပြည့်ရဲ့ပြုသည့်နောက်ညီမောင်းသောအဝတ်ကိုချွတ်၍အဝတ်တော်ကိုဝတ်ပြန်စီပြီးလျင်လက်ဝါးကတိုင်မှရိုက်ထားခြင်းကထုတ်သွားကြ၏အငယ်27မှ28အာလီဇန်ဒရုနှင့်ရူဖူ၏အဖရှိမုန်အမည်ရှိသောကုရေနီပြည်သားတယောက်သည်တောရွာမှလာ၍လန်း၌သွားသည်ကိုသူတို့သည်တွေ့လျင်အနိုင်ပြု၍လက်ဝါးကတိုင်တော်ကိုထမ်းစီကြ၏ဥကုန်းကွန်ရက်ခုဆိုလိုသောဂောလဂောတရက်တို့ကိုရော့ကိုဆောင်းသွားပြီးမှမူရန်နှင့်ရောသောဇပီးရေကိုကိုရော့အားတောက်ဆိန်သောငါပေးလျင်မခံဘဲနေတော်မူ၏လက်ဝါးကတိုင်မှရိုက်ထားပြီးလျင်အဝတ်တော်ကိုစည်းဒံချ၍အသီးသီးတို့အားဝေဖန်ကြ၏ကိုယ်တော်ကိုလက်ဝါးကတိုင်မှာရိုက်ကြသောအချိန်ကနာနဲ့တစ်ချက်တည်းအချိန်ဖြစ်တည်းအပြစ်ဖော်ပြသောကပီးလိမ့်စာချက်ဟူမူကားယူဒရှင်ပြင်ဟုရေးထားသည်ကိုရောနှင့်တကွဓမြနှစ်ယောက်တို့ကိုလက်ရာတော်ပဲ၌တယောက်လက်ဝဲတော်ပဲ၌တယောက်လက်ဝါးကတိုင်မှာရိုက်ထားကြ၏ထို့သောမတရားသောသူတို့နှင့်ရေတွက်ဝင်ခြင်းတို့ရောက်သည်ဟုဆိုသောစံစာချက်သည်ပြေဆုံးခြင်းသို့ရောက်တည်အငယ်29မှ32လမ်းမှာတွာလာသောသူတို့ကလည်းဟဲ့ဗိမာန်တော်ကိုဖြိုဖျက်၍သုံးရက်အတွင်းတွင်တီဆောက်ပြန်သောသူကိုကိုကိုကဲတင်လို့လက်ဝါးကတိုင်မှဆင်းလို့ဟုမိမိတို့ခေါင်းကိုညှိ၍ကဲ့ရဲ့သောစကားနှင့်ပြောဆိုကြ၏ထိုနည်းတူယေဘုဟိအကြီးကျမ်းပြူဆရာတို့ကဤသူသည်သူတော်ဘာတို့ကိုကဲတင်တတ်၏ကိုကိုမကဲတင်နိုင်ပါတကားငါတို့မြည်၍ယုံကြည်စေခြင်းဟာဤတွေလရှင်မြင်သည်ဟုသောခရစ်တော်သည်လက်ဝါးကတိုင်မှ ယခုဆင်းပါလေစေဟုအချင်းချင်းပြည့်ရပြု၍ပြောဆိုကြ၏ကိုရိုနှင့်တကွလက်ဝါးကတိုင်မှရိုက်ထားသောသူတို့သည်လည်းကဲ့ရဲ့ပြစ်တင်ကြ၏အငယ်33မှ39မွန်းတဲ့အချိန်မှစ၍သုံးချက်တည်းအချိန်တိုင်းအောင်မြေတပြင်လုံ၌မှောင်မိုက်အတိဖြစ်လေ၏သုံးချက်တည်းအချိန်၌ယေရှုကအေလိအေလိလာမရှာဘာကာတနိဟုကြီးသောအတန်နှင့်ကြွေးကြော်တော်မူ၏အ낵ကအကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘဲကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသည်ဟုဆိုလိုသည်အနား၌ရက်နေသောသူအချို့တို့သည်ကြားလျင်သူသည်အေလိယကိုခေါ်သည်ဟုဆိုကြ၏လူတယောက်သည်ပြေး၍ရေမုံတထွေးကိုပုံးရည်နှင့်ပြည့်စီပြီးလျင်ကျူလုံးဖျား၌တက်၍ကိုရောအားတောက်ဆိုင်သောငါပြေးလျက်ရှိစီသောအေလိယသည်သူ့ကိုချက်ယူခြင်းကလာမည်မလာမည်ကိုကြည့်ကြကုန်အံ့ဟုဆို၏ယေရှုသည်ကြီးသောအသံနှင့်ကြွေးကြော်၍အသက်ချုပ်တော်မူ၏ငယ်38မှ41ထိုအခါဗိမာန်တော်ဤကလကာသည်အထက်ဆုံးမှအောက်ဆုံးတိုင်အောင်ဆုပ်ကွဲလေ၏ထိုတို့ကြွေးကြော်၍အသက်ချုပ်တော်မူကြောင်းကိုရှေ့တော်၌ရက်နေသောတက်မှုသည်မြင်လျင်စင်စစ်ဤသူသည်ဘုရားသခင်သားတော်မှန်ပေ၏ဟုဆို၏မိမအချို့တို့သည်လည်းထိုအရ၌အဝေးကကြည့်ရှု၍နေကြ၏သူမိမတို့တွင်ကိုရိုဒီဂါလိလဲပြည်မှရှိတော်မူစဉ်နောက်တော်သို့အလုကျွေးလိုက်သောမာဂရလမာရိယာကုပ်ငယ်နှင့်ယောသေ၏အမိဖြစ်သောမာရိနှင့်ရှာလုံတို့မှဆ၍နောက်တော်၌ယေရှုလင်မြို့သို့လိုက်လာသောအခြားမိမများလည်းပါကြသည်အငယ်52မှ58ထိုနေ့ကအဖိတ်နေ့သည်ဟုသောပရကုနိဖြစ်သောကြောင့်ညာအချိန်ရောက်မှအထရေရှိသောလွတ်အရာရှိအရိမသဲမျိုးသားယောသတိဘုရားသခင်နိုင်ငံတော်ကိုမျှော်လင့်တော်သူဖြစ်သည့်နှင့်ပိလက်မင်းထံသို့ရဲရင်စွာဝင်၍ယေရှု၏အလောင်းတော်ကိုတောင်းလေ၏ယေရှုသည်ယခုပင်သေးသည်ကိုပိလက်မင်းသည်အံ့ဩခြင်းရှိသဖြင့်တတ်မှုကိုခေါ်၍သေးသည်ကားကြာပြီလောဟုမေး၏တေကြောင့်ကိုတမှုစကားဖြင့်တိလင်အလောင်းတော်ကိုယောသအားအပိဤယောသတီကိုရောကိုချ၍မိမိဝယ်ခဲ့သောပိတ်ချောနှင့်ပတ်ရပြီလင်ကြောက်၌ထွင်းသောတင်းချိုင်းတွင်ထဲမှထား၍တွင်း၌ကြောက်ကိုလှိမ့်ထားလေ၏မာဂရလမာယိယောသေ၏အမိဖြစ်သောမာရိတို့သည်အလောင်းတော်ထားရရက်ကိုကြည့်ရှုကြ၏